in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ့2019ခုနှစ်ဇန်နဝါရီလ16ရက်ဗုဒ္ဓဟူးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ကင်ညာနိုင်ငံနိုင်ဂူမျိုးတော်ကဟိုတယ်တစ်ခုနဲ့ရုံးနေရှိရနေရာကိုစီးနင်းတက်ခဲမှုအဆုံးသတ်ပြီးဖြစ်တဲ့ကြောင်းသမ္မတကကြေညာပါတယ်ဇင်ဘာဝေနိုင်ငံမှာစိုးရဆန့်ကျင်ဆန္ဒပြပွဲတွေ၃ရက်ထိရောက်လာချိန်မှာပဲထင်ရှားတဲ့နိုင်ငံရေးတကြွလှုပ်ရှားသူတို့ကိုလူမျိုးရေးတပ်ဖွဲ့တွေဖမ်းဆီးလိုက်ပါတယ်ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြေညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြတိုက်ပွဲတွေပြင်းထန်လာနေတယ်လို့တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးတော့ထုတ်ပြန်ပြောဆိုတာတွေမှာနှစ်ဖက်အကြားကွဲလွဲချက်တွေရှိနေတယ်လို့ဆိုပါတယ
်။မြန်မာပြည်ကလည်းဒီနေရာအောင်ကြီးတွေနဲ့ဖြစ်သွားတဲ့သဘောပါဖြစ်သွားပြီးတော့ကြာဒီကနေ့ဒီနေ့တဲ့နိုင်ငံတက်တဲ့နေရာထုတ်သွားတဲ့အခြေအနေရှိပါတယ်ကဲ။
တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွဲဘက်တူညီမှုဘုံမှုချုပ်ဇော်မင်းထွန်းပြောသွားတာပါ။သတင်းပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒါအပြင်ပလောင်လက်နက်ကိုင်အဖွဲ့ကစစ်ပွဲတွေရပ်တန့်ပြီးတွေ့ဆုံဆွေးနွေးဖြေရှင်းဖို့အသင့်ရှိတယ်လို့ပြောတဲ့အကြောင်းနဲ့ဥရောပသမဂ္ဂကနေနှုတ်ထွက်နိုင်ရေး EU နဲ့ညှိနှိုင်းခဲ့တဲ့သဘောတူညီချက်ကိုဗြိတိန်လွှတ်တော်မှမနေ့ကမဲခွဲတာမှရှုံ့နှိမ့်ခဲ့တဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြတ်မွန်တို့ကပြောပြပေးပါရှင်။
ကင်ညာနိုင်ငံနိုင်ဂူမျိုးတော်ကဟိုတယ်တစ်ခုနဲ့ရုံးနေရှိရနေရာကိုစီးနင်းတက်ခဲမှုတွေအဆုံးသတ်သွားပြီဖြစ်တဲ့အကြောင်းသမရဦးဟူရိုကင်ရတကကြေညာလိုက်ပါတယ်။ဒူစစ်ဒီ2ဟိုတယ်ဝင်တွေကတက်ခဲမှုမှာအရသာ14ဦးသေဆုံးပြီး900လောက်ကိုလူမျိုးရေးတပ်ဖွဲ့ဝင်တွေကတင်နိုင်တဲ့အကြောင်းလဲဒီနေ့ဆောပိုင်းနိုင်ငံကိုပြောကြားတဲ့မင်းကုန်းမှာသမရကပြောဆိုသွားတာပါ။တက်ခဲမှုမှာပါဝင်သူတွေကိုအကြမ်းဖက်သမားတွေဖြစ်သမရကရည်ညွှန်းတုံ့ပြန်ပြီးအားလုံးကိုတုတ်တင်ရှင်းလင်းလိုက်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။သေဆုံးသူတွေထဲမှာအမေရိကန်နိုင်ငံသား2ပါဝင်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလည်းမနေ့နောက်ပိုင်းမှာတည်ပြခဲ့ပေမဲ့ဘသူဘွဲဝါဆိုတာထုတ်မပြောပါဘူး။တက်ခဲမှုတွင်ဗြိတိန်နိုင်ငံသား2သေဆုံးတဲ့အကြောင်းလဲသတင်းတွေထွက်ပေါ်နေပါတယ်။မနေ့မွန်လပိုင်းကဘန်တခုရှိကပေါက်ကွဲမှုနဲ့ဟိုတယ်ကမ်းမတွေကအသေးခံဘုံပေါက်ကွဲမှုတွေနဲ့စတင်ခဲ့တဲ့တက်ခဲမှုကိုတော့အဲရှာဘတ်စစ်သူကြွအဖွဲ့ကသူတို့လက်ချက်ဖြစ်နေကြေညာထားတာပါ။လူညိုရေးကင်မရာကမှတ်တမ်းတင်ထားတဲ့ဗီဒီယိုမှာတော့တနသမား4ဦးကိုကားရနားရနေရာကနေဖျက်လျှောက်လာပြီးသူတို့ထဲကအနည်းဆုံးတစ်ယောက်ကစတင်ဖြစ်ခဲ့တာကိုလည်းတွေ့ကြရပါတယ်။ဒီနောက်မှာတော့ရုံးတဲ့ဟိုတယ်ဝန်ထမ်းတွေဧည့်သည်တွေကလည်းထိတ်လန့်တကြားစာဝတ္ထုတွေကထွက်ပြေးကြသလိုပရင်းပေါက်တွေကနေတွေ့ဆင်းသူတွေရှိသလိုပြစ်ခတ်မှုတွေကြားမှာရဲကားတွေနဲ့ရနံနေမြအကာအကွယ်တွေနောက်ပုံအောင်သူတွေလည်းရှိပါတယ်။စားတောက်ဆိုင်တစ်ခုထဲမှာဆိုရင်လည်းစပွဲတွေမှာဆားလက်ဆတန်းတန်းနဲ့သေဆုံးဒဏ်ရာရတဲ့သူတွေကိုဝင်ရောက်ရှင်းလင်းတဲ့ရဲတွေတွေ့မြင်ခဲ့ကြရတာပါ။မြင်မြင်တွေ့သူဒီချို့ကလည်းကိုခန္ဓာစိတ်ပန်းတွေကိုကြမ်းမြင်ပေါ်မှာတွေ့ရတဲ့အကြောင်းပြောဆိုထားကြပါတယ်။
EU ဥရောပသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်သွားပြီးနောက်ပိုင်းနှစ်ဖက်ဆက်ဆံရေးနဲ့ပတ်သက်တဲ့သဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာပယ်ချခဲ့ပြီးတဲ့နောက်တကယ်လို့ဗြိတိန်ဘက်ကအထူးကတောင်းဆိုနေတာတွေကိုပြောင်းရင်တော့သဘောတူညီမှုတစ်တခုရအောင်လို့ဆွေးနွေးဖို့အသင့်ပဲလို့ EU ဘက်ကပြောကြားလိုက်ပါတယ်ကုန်သွယ်ရေးနှစ်ဖက်နိုင်ငံသားတွေသွားလာရေးစတာတွေပါဝင်တဲ့ EU နဲ့ Britain အစိုးရကြားရရှိထားတဲ့သဘောတူညီမှုကို Britain Parliament မှာပြက်ပြက်သားသားမဲခွဲပယ်ချခံခဲ့ရပါတယ်။ဒါကြောင့်ဝန်ကြီးချုပ် Theresa May အစိုးရအပေါ်အယုံကြည်ရှိမရှိမဲခွဲဖို့အတွက်အတိုက်ခံ Labour Party ဘက်ကတင်သွင်းခဲ့တဲ့အဆိုကိုဒီကနေ့ဆွေးနွေးမဲခွဲမှာဖြစ်ပါတယ်။ဝင်ကြီးချုပ်မေညှိနှိုင်းရရှိထားတဲ့သဘောတူညီမှုဟာအသင့်တော်ဆုံးဖြစ်တယ်လို့ဗြိတိန်နှုတ်ထွက်ရေးဆိုင်ရာ EU ဘက်ကအဓိကညှိနှိုင်းရေးတာဝန်ခံမစ်ရှယ်ဘာနီယေကဒီကနေ့ EU ပါလီမန်မှာထပ်မံပြောကြားခဲ့ပါတယ်။ဒါပေမဲ့ဗြိတိန်အနေနဲ့လွတ်လပ်စွာကုန်သွယ်ရေးနဲ့ပတ်သက်လို့လက်ရှိသဘောတူထားတာထက်ကိုပိုပြီးဆွေးနွေးမယ်ဆိုရင်တော့ EU ဘက်ကညှိနှိုင်းမှုတွေပြန်လုပ်ဖို့အသင့်ပဲလို့မစ္စတာဘာနီယေကပြောပါတယ်။ EU နဲ့သဘောတူထားချက်တွေကိုဗြိတိန်ပါလီမန်ကပယ်ချလိုက်တဲ့အတွက်စနစ်တကျမဟုတ်ဘဲ EU ထဲကနေထွက်သွားရတော့မယ့်အခြေအနေပိုများနေပြီလို့သူကပြောပါတယ်။ဒီလိုဖြစ်လာခဲ့ရင်ဥရောပတစ်ခုလုံးကမောက်ကမဖြစ်မှာကို EU ခေါင်းဆောင်တွေဘက်ကစိုးရိမ်နေကြတာပါဒီကနေ့ပါလီမန်မှာအယုံကြည်ရှိမရှိမဲခွဲမှုမှာဝင်ကြီးချုပ်မေရှုံးနေခဲ့ရင်တော့အထွေထွေရွေးကောက်ပွဲကျင်းပရမှာဖြစ်ပါတယ်ဒါပေမဲ့ Conservative Party ညွန်ပေါင်းလုပ်ထားတဲ့မြောက်ပိုင်း Ireland Party ကအစိုးရကိုထောက်ခံမယ်လို့ပြောထားတာမို့ဝင်ကြီးချုပ်အနေနဲ့အနိုင်ရမယ်လို့လေးလာသူတွေကသုံးသပ်နေကြပါတယ်
အမေရိကန်ဆွေရလုပ်ငန်းတချို့ရပ်ဆိုင်ထားတဲ့အချိန်မှာပဲလစာမရကြတဲ့ဝန်ထမ်းတွေကိုနောက်ပိုင်းမှာလစာတွေပြန်ပေးမဲ့ဥပဒေမူကြမ်းတရားကိုဒီနေ့သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးတည်ပြဖို့ရှိနေပါတယ်။ဒါပေမဲ့လည်းသမ္မတနဲ့တိုက်ခတ်ဒီမိုကရက်တစ်ဗဏ္ဍာရေးသုံးစိတ်အတွက်စစ်ဆန်ညှိနှိုင်းလို့မရသေးတဲ့အတွက်ဘယ်အချိန်မှာလစာရမလဲဆိုတာကတော့မရေမရဖြစ်နေသေးပါ။အစိုးရလုပ်ငန်းတွေဒီစည်းတိုင်းရပ်ဆိုင်ထားတဲ့အတွက်ဒီဇင်ဘာလ22ရက်နေ့ကစလို့အစိုးရဝန်ထမ်း8000လောက်ဟာလာကမရပဲအလုပ်လုပ်ကြရတာဒါမှမဟုတ်အလုပ်မစင်းမဲ့နေနေကြရပါတယ်။အစိုးရလုပ်ငန်းတွေနောက်ထပ်သတင်းတစ်ပတ်ဆက်ရထားမယ်ဆိုရင်တော့ဒီနေ့ထက်မှဝန်ထမ်းတွေနောက်တစ်ချိန်လစာရကြအောင်မှမဟုတ်ပါဘူး။ဒီချိန်ထဲမှာပဲအစိုးရလုပ်ငန်းတွေဒီစည်းတိုင်းရပ်ဆိုင်ထားရတာကြောင့်ရိုက်ခတ်လာမဲ့အကျိုးဆက်တွေရောပါစေဖို့နှစ်စဉ်ဝင်ဝင်ဝင်ဆောင်သူတွေအတွက်ဝန်ဆောင်မှုပေးဖို့လေချောင်းလုံးညုံရေးအစားတောင်းတဲ့ဆေးဝါးဘေးအနီးရခင်းရှိစစ်ဆေးဖို့တွေလိုအရေးကြီးတဲ့ဝန်ဆောင်မှုတွေအတွက်ထောင်နဲ့တောင်းနဲ့ချီတဲ့အစိုးရဝန်ထမ်းတွေကိုလစာမရပဲအလုပ်ပြန်ဆင်းဖို့လည်းအစိုးရကခေါ်ထားပါရဲ့
။အမေရိကန်ပြည်ထောင်စုရဲ့ရှေ့နေချုပ်အဖြစ်သမ္မတအဆိုဖြုတ်ထားသူဝီလျံဘားကိုအတီးပြုသင့်မသင့်အထက်လွှတ်တော်တရားရေးကော်မတီမှဒီကနေ့ဒုတိယနေ့အဖြစ်နဲ့ဆက်လက်စစ်ဆေးကြားနာမှာဖြစ်ပါရဲ့။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်ခဲ့သလားဆိုတာအထူးစုံစမ်းရေးမှူးရောဘတ်မော်လာလုပ်နေတဲ့စုံစမ်းမှုတွေကိုလွတ်လွတ်လပ်လပ်ဆက်လုပ်နိုင်မှာလားဆိုတဲ့မေးခွန်းတွေကိုအင်္ဂါနေ့တုန်းကပထမနေ့အဖြစ်ကြားနာစစ်ဆေးမှုအတွင်းမှာလွှတ်တော်အမတ်တွေကအဓိကမေးခွန်းထုတ်ခဲ့ကြပါရဲ့။မစ္စတာဘားကတော့နိုင်ငံရေးအရာဖိအားပေးလာရင်တောင်စုံစမ်းမှုတွေကိုဘက်လိုက်မှုကင်းကင်းလုပ်နိုင်အောင်လို့အကာအကွယ်ပေးသွားမယ်လို့ဖြေကြားခဲ့ပါရဲ့။ဒီစုံစမ်းမှုကမရမကအပြစ်ရှာနိုင်အောင်လုပ်တာလို့သမ္မတဒေါ်နယ်ထရမ့်ကအမြဲပြောနေတာပါ။အထူးစုံစမ်းရေးမှူးမစ္စတာမူလာအနေနဲ့အဲ့ဒီလိုလုပ်နေတယ်လို့သူမယုံကြည်ကြောင်းနဲ့စုံစမ်းတွေးရှိချက်တွေကိုလွှတ်တော်နဲ့အများပြည်သူသိရှိအောင်လို့သူအစီရင်ခံစာထုတ်ပြန်မယ်လို့ကြားနာပွဲမှာဝီလျံဘန်းကပြောကြားသွားပါတယ်။နိုင်ငံတော်ရှေ့နေချုပ်အနေနဲ့တီးခြားလွတ်လပ်မှုရှိဖို့အဓိကအရေးကြီးတယ်ဆိုတာနဲ့တရားရေးစနစ်အပေါ်သမ္မတထရမ့်တိုက်ခိုက်ဝေဖန်နေတဲ့ကိစ္စတွေကိုဒီမိုကရက်အမတ်တွေကအလေးပေးမေးခွန်းတွေမေးခဲ့ကြတာပါ။တကယ်လို့သမ္မတကနိုင်ထက်စီးနှင်းခိုင်းလာရင်တောင်မှမမှန်ကန်တဲ့လှုပ်ရက်ဆိုရင်သူ့အနေနဲ့လက်ခံမှာမဟုတ်ဘူးလို့မစ္စတာဘားကပြန်လည်ဖြေကြားပါတယ်။ဝီလျံဘားဟာသမ္မတဟောင်းဂျော့ချ် H.W. Bush လက်ထက်တုန်းကနိုင်ငံတော်ရှေ့နေချုပ်တာဝန်ကိုယူခဲ့ဘူးသူဖြစ်ပါတယ်ရှင
်။ VOA American သံညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683ညလိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တရမပိုင်းစီစဉ်ရဲ့ဗိုလ်ထုတ်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဇင်ဘာဝေနိုင်ငံတော်ကစူအဆက်ချင်းဆန္ဒပြပွဲတွေတတိယနေ့နဲ့နောက်ဆုံးနေ့ရောက်လာတဲ့အချိန်မှာပဲခရီးရန်သင်းဥစရာလည်းဖြစ်နိုင်ငံတကျွတ်လှူရှာသူလည်းဖြစ်တဲ့ Even Mawari ကိုလူညိုတပ်ဖွဲ့တွေကနေအိမ်မှာဖမ်းဆီးလိုက်ပါတယ်။စပူးမှုဖြစ်အောင်လှုပ်ဆော်တယ်လို့ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးသွားတာဖြစ်တဲ့အကြောင်းလဲသူ့ရဲ့ရှင်းနေဖြစ်သူကအင်တာနက်လူမှုကွန်ရက်တွေကနေပြောဆိုလိုက်တာပါ။ဖမ်းဆီးခံရတဲ့သင်းဥစရာဇင်ဘာဝေနိုင်ငံကိုတမရပြစ်နှစ်ပေါင်းများစွာအုပ်ချုပ်ခဲ့သူ Robert Mugabe ကိုဆက်ကျင်တဲ့ဗီဒီယိုတွေကို2016ခုနှစ်တုန်းကအင်တာနက်လူမှုကွန်ရက်တွေမှာဇက်တိုက်ဆိုသလိုပြန်ခဲ့ရကနိုင်ငံတော်အစိုးရဆက်ချင်ဆန္ဒပြလှုပ်ရှားမှုတွေပေါ်ပေါက်ခဲ့ပူပါတယ်။နောက်တစ်နေ့မှာပဲနှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့တဲ့အသက်93နှစ်အရွယ်မူဂါဘီကိုစစ်တပ်ကဖယ်ရှားခဲ့တာပါ။မူဂါဘီဆိုရကိုဆန့်ကျင်ပုံကံမှုနဲ့အေးအေးယူခံခဲ့ရတဲ့မော်ရီယန်ကိုလည်းတည်ရသေးလွတ်ပေးခဲ့ပါတယ်။လွန်စာစီစေးအကြီးအကျယ်မြင့်တက်ခဲ့တဲ့ပေါ်အခုနောက်ဆုံးဆက်ချင်ဆန္ဒပြဝယ်တွေနှစ်ရက်ကြာပေါ်ပေါက်ခဲ့ရကထိခိုက်တည်ချင်မှုတွေကြုံနေရပြီးမြို့တော်ဟာရီမှာလည်းအခြေအနေတွေဆက်လက်တင်းမာနေပါတယ်။ဇင်ဘာဝေအလို့သမားတမကဖွဲ့ချုပ်ကသုံးရက်ကြာဆန္ဒပြကိုတိုက်တွန်းထားတဲ့အတွက်စီးပွားရေးလုပ်ငန်းတွေဘဏ်တွေကျောင်းတွေကလည်းတင်းလာနေကြတဲ့ကပိတ်ထားရပါတယ်။အင်တာနက်လူမှုကွန်ရက်တွေကိုလည်းမြို့ကန်တွေမနေ့ကတည်းကတုံးလို့မရပဲဖြစ်နေကြရတာပါ။ဇင်ဘာဝေနိုင်ငံကအကြီးဆုံးတယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ Econet ကတော့သူ့ရဲ့အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေကိုအစိုးရကဖိအားပေးပိတ်ထားတဲ့အကြောင်းသုံးစွဲသူတွေထံကိုဒီကနေ့ပဲ tax စာသားနဲ့ပေးဖို့အကြောင်းကြားထားပါတယ်။
ကဘာပတ်လမ်းကြောင်းတဲကိုအီရန်ကဂျိုဒူတလုံးလွှတ်တင်ဖို့ကြိုးစားမှုမအောင်မမြင်ဖြစ်ခဲ့ပေမဲ့ဂျိုဒူလွှတ်တင်တဲ့လောက်ရက်ကိုအမေရိကန်အစိုးရကဝေဖန်အပြစ်တင်လိုက်ပါတယ်။ဂျိုဒူကိုတည်ဆောင်သွားတဲ့ဒုံးကျန်ကကဘာပတ်လမ်းကြောင်းနဲ့ရအောင်လို့တွန်းတင်နိုင်လောက်အောင်အချိန်မရခဲ့လို့ဖြစ်တယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်။အာကာသလေးလာရေးနဲ့ဂျိုဒူအစီအစဉ်ကစစ်ရေးသုံးဖို့ရည်ရွယ်ချက်မရှိတာကြောင့်ဆက်လုသွားမယ်လို့လည်းအီရန်နိုင်ငံကပြောကြားခဲ့ပါတယ်။အီရန်အနေနဲ့ပယ်ထိန်တုံးစမ်းသပ်မှုကို၈နှစ်မလုပ်ရလို့2015ခုနှစ်ထဲကကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ထားတာကြောင့်အခုဂျိုဒူလွှတ်တင်မှုဟာဒီဆုံးဖြတ်ချက်ကိုချိုးဖောက်ရာရောက်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောကြားခဲ့ပါတယ်။ဒီဆုံးဖြတ်ချက်ဟာအီရန်နဲ့နိုင်ငံ၆နိုင်ငံကြားမှသဘောတူထားတဲ့သဘောတူညီမှုရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။သမ္မတဥဘာမလက်ထက်ကသဘောတူထားတဲ့အဲ့ဒီသဘောတူညီချက်ထဲကနေသမ္မတထရမ့်ကတော့နှုတ်ထွက်ထားပါတယ်
။အမေရိကန်နဲ့ရုရှားတို့ကြားချုပ်ဆိုထားတဲ့1989ခုနှစ် နျူကလ িয়ার နဲ့ဆိုင်ရာစာချုပ်ကိုရုရှားဘက်ကဖောက်ပြတယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်ကနှုတ်ထွက်ဖို့ပြောဆိုထားတဲ့ပေါ်ဆွေးနွေးညှိနှိုင်းမှုတွေမှာတိုးတက်မှုမရတဲ့အကြောင်းနှစ်နိုင်ငံတာဝန်ရှိသူတွေပြောဆိုလိုက်ကြပါတယ်။အမေရိကန်ဘက်ကညှိနှိုင်းမှုမရှိဘဲတောင်းဆိုချက်အတိုင်းဆုတ်ကန်ထားတဲ့အတွက်ဆွေးနွေးမှုတွေတိုးတက်မှုမရတာဖြစ်တဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအမေရိကန်နဲ့ထောက်နိုင်ငံခြားရေးဝန်ကြီးအန်ဒရီသွန်ဆင်းနဲ့ဆွေးနွေးတဲ့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရက်ကော့ကိုကူကာပြီးရုရှားဆွေးရမယ့်တက်စတင်းဌာနကမနေ့ကပဲဖော်ပြခဲ့တာပါ။အမေရိကန်ဘက်ကလည်းဆွေးနွေးမှုတွေကစိတ်ပျက်စရာဖြစ်ရတဲ့အကြောင်းပြောဆိုခဲ့ပါတယ်။ပေါင်း30ကျော်ကြာသဘောတူညီချက်အရကီလိုမီတာ900ကနေ9500အထိရောက်နိုင်တဲ့မြေပြင်ခြေဆိုင် cruise နဲ့ patent တဲ့ missile တုံးတွေကိုစမ်းသပ်ထုတ်လုပ်မှုတွေမလုပ်ဖို့တားမြစ်ထားပါတယ်။ဒါမှမဟုတ်ရုရှားဘက်ကစာချုပ်ကိုချိုးဖောက်ခဲ့တယ်ဆိုပြီးတရက်ထရန့်ကသဘောတူညီချက်ကနေ8လ February လ2ရက်နေ့မှာနှုတ်ထွက်မှာဖြစ်တဲ့အကြောင်းချင်းချောက်ပြောဆိုထားတာပါ
။လူမှုကွန်ရက်ဆွဲနေသူတွေနဲ့မူရစေးဆွဲနေသူတွေရဲ့ပြုမှုဆောင်ရွက်ချက်တွေဟာအင်မတန်ဆင်တူတယ်လို့သိပ္ပံပညာရှင်တွေလေ့လာတွေ့ရှိခဲ့ပါတယ်။လူမှုကွန်ရက်ကိုအလွန်အကျွံသုံးဆွဲသူတွေဟာမူရစေးဆွဲနေသူတွေလိုပဲမှန်ကန်တဲ့ဆုံးဖြတ်ချက်တွေမချနိုင်တာတွေ့ရတယ်လို့အမေရိကန်ကမီရှိဂန်ပြည်နယ်တက္ကသိုလ်နဲ့ဩစတြေးလျကမိုနက်စ်တက္ကသိုလ်ကလေ့လာသူတွေတွေ့ရှိခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်မှာရှိသမျှလူဦးရေရဲ့၃ပုံ၃ပုံဟာလူမှုကွန်ရက်တွေကိုသုံးဆွဲနေကြတယ်။တချို့သူတွေကတော့အလွန်အမင်းကိုသုံးနေကြပြီးတော့ပတ်ဝန်းကျင်မှာဖြစ်နေတာတွေကိုလိုက်ရောညှိထွေဖြစ်အောင်မတုံ့ပြန်နိုင်တော့တာတွေ့ရတယ်လို့မီရှိဂန်ပြည်နယ်တက္ကသိုလ်ကလက်ထောက်ပါမောက်ခဒါမက်ရှိကပြောပါတယ်။လေလာမှုစီရင်ခံစာကိုပူးတွဲရေးသားသူလည်းဖြစ်တဲ့လက်ထောက်ပါမောက်ခမက်ရှိကသူတို့ရဲ့လေလာချက်ကလူမှုကွန်ရက်တွေလိုရာထက်တုံးနေကြတဲ့ကိစ္စကိုအလေးထားကင်တွယ်ဖြေရှင်းလာကြဖို့မျှော်လင့်တယ်လို့ပြောပါတယ်။လေလာချက်မှာပါဝင်သူ81ယောက်ကိုသူတို့ရဲ့ဆုံးဖြတ်နိုင်စွမ်းဘလောက်ရှိတယ်လဲလို့တိုင်းတာလေလာခဲ့ကြတာပါ။မူရစေးဆွဲနေသူတွေအနေနဲ့ဘလောက်မှန်ကန်တဲ့ဆုံးဖြတ်ချက်ချနိုင်တယ်လဲဆိုတာကိုတိုင်းတာတဲ့ Iowa Gambling Task စိတ်ပိုင်းဆိုင်ရာစမ်းသပ်မှုမျိုးလူမှုကွန်ရက်ဆွဲနေသူတွေကိုလုတ်ခဲတာဖြစ်ပါတယ်။သူတို့ရဲ့ဆုံးဖြတ်ချက်ကဆိုးချိုးတက်ရောက်မှုတွေရှိလာမယ်ဆိုတာကိုသိရတဲ့လူမှုကွန်ရက်အလွန်အမင်းတုံးနေကြသူတွေဟာအန်ဒီယန်များတဲ့ဆုံးဖြတ်ချက်ကိုချလိရှိတာတွေ့ရှိခဲ့ကြပါတယ်။ဒါရီမကအဲ့ဒီသူတွေဟာလူမှုကွန်ရက်မတုံးရတဲ့အချိန်မှလည်းတုံးဖို့စိတ်ရောက်နေကြသလိုအေးရေးလဲအပြတ်ခံကြတယ်လို့လေးလာမှုမှာပါဝင်သူတွေကပြောပါတယ်ရှင်။
ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်းကပြောပြပေးခဲ့တာပါအခုလွှင့်နေတဲ့ရေဒီယိုဓာတ်ရိုက်ထုတ်လွှင့်အစီအစဉ်ကို VOA ရဲ့အင်တာနက်ဝက်ဘ်ဆိုက်လိပ်စာ burmese.voanews.com ကနေလည်းနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့သတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်ရခိုင်ပြည်နယ်ကစီရေးပဋိပက္ခရီနဲ့ပတ်သက်ပြီးမြမတက်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကင်အဖွဲ့ AA တို့ရဲ့ပြောဆိုချက်တွေမှာကွဲလဲတာတွေအတော်များရှိနေပါတယ်။အထူးသဖြင့်တော့ဇန်နဝါရီလ15ရက်နေ့ကဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာဖြစ်တဲ့တိုက်ပွဲမှာ AA တပ်ဖွဲ့ဝင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက် channel ထွက်ပြေးသွားတယ်လို့တက်မတော်ဘက်ကပြောပြီးတော့ AA ကတော့ဒါကိုညင်းပါတယ်။ဒါနဲ့ပတ်သက်ပြီးတက်မတော်နဲ့ AA နှစ်ဖက်စလုံးကိုဆက်သွယ်မေးမြန်းထားတဲ့VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲတွေပြင်းထန်လာနေသလိုတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့ထုတ်ပြန်ပြောဆိုနေတာတွေဟာနှစ်ဖက်ကြားမှာကွဲလွဲချက်တွေရှိနေတာပါ။အင်ကနေ့ကမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ချန်စီယိုနားမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကန် AA တို့ကြားတိုက်ပွဲထိတွေ့မှုဖြစ်ပွားခဲ့ကြောင်းပြည်သူဆက်ဆံရေးနဲ့စိတ်တဆစ်စင်ရေးညွှန်ကြားရေးမှူးယုံဒုတိယညွှန်ကြားရေးမှူးတပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲဖက်တွင်းမှူးဘူမှုချုပ်စွန်မင်းထွန်းက VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်
ဒီကောက်ဖန်ရုံးမှာလည်းဒီတော့အခြေအနေနဲ့ဖြစ်သွားတဲ့ပုံပါဖြစ်သွားပြီးတော့ကြာဒီကောက်တွေဘယ်နဲ့နိုင်ငံတက်တဲ့ပြန်ထုတ်သွားတဲ့အခြေအနေရှိပါတယ်ဗျလည်းတော့ချန်ပီယံဘက်မှာကျွန်တော်တို့ဟိုသတင်းပေါ်နေရာလေးတွေရှိတယ်ပုံတော့ဟိုတိုက်ပွဲဖြစ်သွားတာတော့ဆက်ပြေကြကြဖြစ်ပြီးမှဖြစ်သွားတော့မရှိသေးဘူးဗျ
နေဆက်မှတ်တိုင်မှတ် PP 56လုံချုံရေးစခန်းကနေကြားဆောက်ရဲတပ်ဖွဲ့ကတပ်ဖွဲ့ဝင်တချို့နေဆက်ချန်စီယူးသျှောက်လုံချုံရေးဆောင်ရွက်နေစဉ်မှာစခန်းရဲ့တောင်ဘက်မီတာ1900တို့အရောက်မှာ AA ဖွဲ့ထောင်ထားတဲ့မိုင်းတလုံးနေမီပောက်ကွဲခဲ့ပြီးထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေဇန်နဝါရီလ15ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်အစိုးရတိုက်ပွဲဖြစ်စဉ်နေရာကိုတပ်မတော်လှုပ်ရှားစစ်ကြောင်းနဲ့နေကြာဆောက်တပ်ရဲတပ်ဖွဲ့ပူးပေါင်းဖွဲ့တို့တွားရောက်ပူးပေါင်းစဉ်ဖြစ်စဉ်နေရာကိုမရောက်မီမီတာ400กว่าမှာခမိုင်းအား50ဦးခန့်ရှိတဲ့ AA ဖွဲ့ကနေအသစ်ဆောက်ကြိုဖျက်တော့တိုက်ခိုက်ခဲ့လို့အပြန်အလှန်ထိတွေ့မှုဖြစ်ပွားခဲ့ပြီး AA တပ်ဖွဲ့ကနေနိုင်ငံနယ်နိမိတ်ချန်စီယိုအပြင်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကိုစုခွာထွက်ပြေးသွားတယ်လို့ဖော်ပြထားပါတယ်တိုက်ပွဲဖြစ်စဉ်နေရာဤဒီပိုင်းမှာ AA ဘက်ကအသင့်ဆောက်ကျူနေရာယူထားတဲ့ပြည်ချင်းတွေနဲ့နိုင်ငံနယ်စပ်ချန်စီယိုမှာအကျယ်၄ဘီအမြင့်၅ဘီခန့်ရှိဖျက်ဆီးထားတဲ့နေရာ၄နေရာကိုတွေ့ရှိရပြီးမိုင်းထိပ်ဖြစ်စဉ်ကြောင့်နေကြာဆောက်ရဲတပ်ဖွဲ့ဝင်တို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ် မနေ့ကအင်္ဂါနေ့တိုက်ပွဲဖြစ်ပွားပြီးအေအေဘက်ကနေဘင်္ဂလားနေမိတဲ့ဆုတ်ခွာထွက်ပြေးသွားတဲ့ဆိုတဲ့တမတော်ရဲ့ထုတ်ပြန်ချက်ပေါ်အေအေပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုညင်းဆိုထားပါတယ်
အဲ့ဒီကျူတော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကပ်ပြေးသွားတဲ့ဘာညာဆိုတဲ့ဥဒါတော့အဲ့လိုမျိုးစစ်ချင်တော့မရှိဘူးကြာနော်ကျွန်တော်တို့ကတော့ကျွန်တော်တို့ရခိုင်နေနေပြေးမှာပဲကျွန်တော်တို့တပ်ဖြတ်တွေကိုတန်းကျင်နေရတာဖြစ်တယ်အဲ့ဒီဘင်္ဂလားဒေ့ရှ်မှာဘာနေရပါအကြောင်းမှမရှိဘူးဒါကျွန်တော်တို့ကဟိုစစ်စစ်နေနေပြောနေတာပေါ့ဒီဘက်ကထုံးတာအတိုင်းပေါ့ကြာနော်ကျွန်တော်တို့ကအဲ့ဒီအကျန်းဖက်အဖွဲ့ကြီးတွေနဲ့ဒါအသက်ဆက်ဆွေးနေတဲ့ဥစ္စာရှိတယ်သူတို့ရဲ့ဒါနိုင်ငံရေးမျိုးလုံးတွေပေါ့ကြာနော်ဒါမှမဟုတ်ကျွန်တော်တို့ဘက်ကဒေကြတာတခုကတော့ကျောင်းအင်းနေစစ်တဲ့ပြည်မှာနော်အဲ့ဒီဘင်္ဂလားဒေ့ရှ်လေကျန်းနေနေနီးတာပေါ့အဲ့ဒီဘူရီယောင်နဲ့မောင်တို့မျိုးနဲ့အစအဲ့ဒီမောင်တို့မျိုးနဲ့ပြည်မှာစစ်တဲ့ပြည်မှာဗမာတပ်မတို့ဖက်ကနေဖြေဦးကြဆုံးလေကြာဒါနဲ့ကျွန်တော်တို့ကမြင်မြင
်တနင်္ဂနွေနေ့မှာလဲဘူရီတောင်မြို့နဲ့တရက်ပြင်းကြေးရွာနီးမှာတပ်မတော်နဲ့အေအေဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့ရမှာနှစ်ဖက်သီးခါကြဆုံးမှုတွေရှိခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲဘက်တွင်းရင်မှုဘူမှုချုပ်စော်မင်းထွန်းကပြောပါတယ
်တနင်္ဂနွေပြန်ကြားရတဲ့မှာတရက်ပြင်းမှာတော့ဒီတက်ကနေပြန်လောင်းလာလောက်ရတယ်ပေါ့ဆီကကြရလို့မရှိပါဘူးကျွန်တော်တို့ကလည်းဟိုစာဆုံးရဆီကကြရမှာရှိပါတယ်ဗ
ျတမတော်သတင်းထုတ်ပြန်ရေးအဖွဲ့အနေနဲ့နှစ်ဖက်ကြဆုံမှုစီရင်အသေးစိတ်ကိုငင်းချမ်းရေးလုပ်ငန်းစဉ်အခြေအနေရထုတ်ပြန်မှာမဟုတ်ဘူးလို့လည်းဘူမှုချုပ်စွန်မင်းထွန်းကပြောပါတယ်တမတော်ဘက်ကပြောဆိုတဲ့အလောင်းငန်းလောင်းဟာအေအေတပ်ဖွဲ့ဝင်တွေမဟုတ်ပဲလက်နက်ကြီးထိမှန်တိုက်ဆုံသွားတဲ့ချာကေရွာနဲ့ဖုံညူလက်ကျေးရွာကကျေးရွာသားတွေဖြစ်တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
ဗမာတမတို့ဘက်ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဇော်မင်းထွန်းကဒါပြောကြားချက်ကိုဆုံးဖြတ်ရလို့ရှိရင်တော့နော်သူတို့ကနေပြီးတော့ဒီယူနီဖောင်းကဟိုအလောင်းငါလောင်းသိစေရမိတယ်ဆိုပြီးတော့ပြောတယ်အဲ့ဒါဖြစ်နိုင်ခြေရှိတာကစစ်တုံးရဲ့နေ့မှာသူတို့လက်နေကြီးနဲ့ခန်းပြလို့ပြေးသွားတယ်အဲ့ဒီရှာကျေရွာကဗင်္ဂလီအမျိုးသမီးတယောက်နဲ့ပုံမလဲရွာကဗင်္ဂလီအမျိုးသား၄ယောက်ကိုလောင်းနေဖြစ်နိုင်တယ်လို့ကျွန်တော်တို့အဲ့လိုသုံးဖြတ်တယ်ဗ
ျမနေ့ကတရက်ထဲမှာဘူရီတောင်မောင်သောနဲ့ရတိတ်တောင်မြို့နယ်ထဲမှာတိုက်ပွဲ၄နေရာဖြစ်ပွားခဲ့ပြီးတိုက်ပွဲတွင်မြမတပ်မတော်ဘက်က20ဦးထက်မနည်းကြာဆုံးခဲ့တယ်လို့အေအေဘက်ကပြောဆိုပေးမယ်လဲတီးခြားတိမပြုတ်နိုင်သေးပါဘူးပြီးခဲ့တဲ့ဇန်နဝါရီလ၄ရက်နေ့မှာဘူရီတောင်မြို့နယ်မှာရှိတဲ့နေကြာဆောက်ရဲကင်းစခန်း၄ခုကိုအေအေဘက်ကစီးနင်းတိုက်ခိုက်ခဲ့ပြီးနောက်မှာရခိုင်တပ်မတော်ပေါ်နေနေစစ်စီရေးလှုပ်ဆောင်သွားဖို့ကိစ္စကိုနိုင်ငံတော်သမ္မတရုံးကနေညွှန်ကြားပြီးတိုက်ပွဲတွေဆက်စပ်ဖြစ်ပွားလာနေတာပါမြန်မာစစ်တပ်နဲ့အေအေလက်နက်ကန်အဖွဲ့တို့နှစ်ဖက်တိုက်ပွဲကြောင့်ကြောက်တော်ဘူရီတောင်ရတိတ်တောင်ဘုံလုံးကျုံမြို့နယ်တွေဘက်မှာရွာသား9,000ကျော်ဒုက္ခသည်ဖြစ်နေစစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ
နိုင်ငံရေးသတင်းပေးပို့ထားတာပါအခုဆက်ပြီးတော့ရှမ်းပြည်နယ်အတွင်းမှာစစ်ရေးဆိုင်ရာလက်တလောသတင်းတွေကိုတင်ဆက်ပေးကြပါမယ်။ပလောင်လက်နက်ကိုင်အဖွဲ့ကစစ်ပွဲတွေရပ်တန့်ပြီးတွေ့ဆုံဆွေးနွေးဖြေရှင်းမှုအသင့်ရှိတယ်လို့ပြောပါတယ်။ဒီရက်ပိုင်းတွင်ပြီးဆုံးသွားတဲ့ဗဟိုကော်မတီနှစ်ပတ်လည်အစည်းအဝေးအပြီးထုတ်ပြန်ချက်ထဲမှာအဲ့ဒါလို့ပြောထားတာပါ။လောလောဆယ်မှာတိုက်ပွဲတွေမဖြစ်သလောက်ရှိနေပေမဲ့တပ်မတော်ဘက်ကစစ်စခန်းတိုးချဲ့ချထားတာကြောင့်တိုက်ပွဲတွေရပ်ဆိုင်းဖို့အခက်အခဲရှိတယ်လို့လည်းဆိုပါတယ်။တချိန်တည်းမှာတော့ရှမ်းလက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတယ်လို့စစ်ရှောင်းတွေလည်းထပ်မံတိုးလာတဲ့အကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစူးစီးတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ PSLF TNL ကတအံပလောင်လက်နက်ကိုင်အဖွဲ့ဟာဒီအပိုင်းတွင်နှစ်ပတ်လည်အစည်းအဝေးကျင်းပခဲ့ပြီးတနစ်တာလုပ်ငန်းရှင်တွေကိုပြန်လည်သုံးသပ်ခဲ့တယ်လို့ရှေ့လုပ်ငန်းရှင်တွေကိုလည်းချမှတ်ခဲ့ကြပါတယ်။ဒီစီဝေးမှာအဓိကဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးတအန်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကအခုလိုပြောပါတယ်
။ဒီကတော့ဇူလိုင်ကိုကျွန်တော်ဆက်ပြီးမှဆောင်ရကြမယ်။ဒီကျွန်တော်ရဲ့ဒီပြည်သူ့ဆွေးနွေးပွဲအတွက်လည်းကျွန်တော်ရက်ဆက်လက်အရှိတဲ့ဆင့်တီရှိတဲ့ဟာပေါ့နော်။ဒီပြည်သူ့ဆွေးနွေးမှုလည်းပြောင်းသွားကျိုးဆက်လက်ကြိုးပမ်းဆောင်ရွက်တော့မယ်လို့ဒီကတော့ဒီဆိုချက်တွေရှိ
တအံပလောင်အဖွဲ့အပါဝင် MNDAA ကိုကန် AA ရခိုင်အဖွဲ့ရင်းနဲ့အစိုးရရဲ့ငင်းချမ်းရေးကော်မရှင်ဟာဒီလအတွင်းမှာနောက်တစ်ကြိမ်တွဲဆုံဆွေးနွေးဖို့ရှိတယ်ဆိုတာဒီဇင်ဘာလ10ရက်နေ့တွဲဆုံပွဲပြီးချိန်ကလေးကပြောဆိုထားပေမဲ့ရည်တိကျကိုတော့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ဒီဇင်ဘာလ21ရက်နေ့ကတော့တမ်ဘရော့ကာကွယ်ရေးဦးစီးချုပ်ယုံကကချင်နဲ့ရှမ်းပြည်နယ်မှာရှိတဲ့စစ်ထဏာချုပ်နယ်မြေ၅ခုမှာလေးလတာစီရင်လှုပ်ရှားတာတွေရပ်ဆိုင်းပြီးအပြည့်အစာချုပ်ကိုလက်မှတ်မြေထိုးသေးတဲ့အဖွဲ့ရင်းနဲ့ဆွေးနွေးသွားမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ဒီလိုကြေညာချက်ထုတ်ပြန်ပြီးတဲ့နောက်ဒေတာရင်းစီရင်အခြေအနေကိုဗိုလ်မှူးတအိုက်ကျော်ကအခုလိုဆက်ပြောပါတယ်။
ဒီ20ရက်နေ့နောက်ပိုင်းကြီးရဲ့နောက်ပိုင်းမှာဒီလို20နေ23လောက်မှာဒီတော့ခံမျိုးနဲ့ရွှေမော်ကြီးရောအထက်နောက်မှာဒီလို scan door စတိုင်းရှိတဲ့အမှသူကဖူးတလာတော့ ever to stay move up လို့ပိုင်းလောက်ပါရှိခဲ့အဲ့ဒီနောက်ပိုင်းမှာတော့ရှိတယ်ဒါပေမဲ့သူကြတာဒီကျွန်တော်သွားလာတဲ့နေနေတဲ့နေရာပေါ်ဒီကတော့ဒီ jump ခံမျိုးနဲ့မှတုံ့နေပြီပါအခု scan တူတွေတက်ပြီးသူချဲ့တယ်အဲဒီလိုဒီရလောက်လာတဲ့ဆက်ကူရှိတယ်ကျွန်တော်တို့ချက ချက်တန်းသွားလာတဲ့နေရာလေးရှာတဲ့နေရာမှာ NGO စခန်းပြန်နေတော့ကျွန်တော်တို့လည်းဒီသွားလာသွားရလာရတော့လေ့ကျက်သွားတယ်။ဒီနာရဒီ time ဆိုရင်တော့တိုင်ဝဲကလုံးဝရက်သွားနိုင်တဲ့အဆင်မရှိဘူးပေါ့
။တမ်ရော့တရင်မှန်ပြန်ကြားရေးအဖွဲ့ကတော့ကုတ်ခိုင်မျိုးနယ်မှာတိုက်ပွဲဖြစ်ပွားတဲ့တရင်ဟာမှန်ကန်မှုမရှိကြောင်းတရင်ထုတ်ပြန်ထားတယ်လို့တမ်ရော့အနေနဲ့စခန်းသစ်တိုးချဲ့တာလည်းမရှိကြောင်းညှင်းဆိုထားပါတယ်။ပြီးခဲ့တဲ့နှစ်တွေကရှမ်းပြည်နယ်မြောက်ပိုင်းမြို့နယ်အတော်များများမှာမကြာခဏထိတွေ့တိုက်ပွဲဖြစ်လေရှိတဲ့တမ်ရော့နဲ့တအန်းပလောင်အဖွဲ့ကြားမှာတိုက်ပွဲတွေရက်ဆိုင်နေချိန်ဒီကနေ့ဗိုလ်တူးနေ့မနက်ပိုင်းမှာတော့တီဘောမျိုးနယ်အတွင်းမှာ SSPP ခေါ်ရှမ်းပြည်တိုးတက်ရေးပါတီနဲ့ RCSS ခေါ်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီကြားမှာတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ကြောင်းဒေသခံတွေကပြောပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတီဘောမျိုးကကယ်ဆယ်ရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်။
အဲဖြစ်တာကတော့တို့ဒီနားကန်ရဲ့နောက်ဖက်လုံဝိုင်းရွာပေါ့နော်အဲ့ဒီနီးနားမှာဖြစ်တာပေါ့အမနက်9နာရီလောက်တည်းကစပြီးတော့ဖြစ်နေကြတာ7လောက်မိဘလောက်ကနေသွားတယ်လို့သူတို့ပြောတယ်ဒေသခံတွေကတော့ဟာကျွန်တော်တို့ကအဲ့ဒီဘက်အချမ်းရောက်နေတယ်ဒီမှာလုံဝိုင်းရွာကဖြစ်ပြေးလာတဲ့ဟိုရွာသားတွေကိုကျွန်တော်တို့နောက်ဖက်မှာသွားချူပြီးတော့မှဟိုကျွန်တော်နားကန်ဖုံးကြောင်ပို့ပေးခဲ့တယ်အခုနောက်ထပ်ကုန်းစော့မှာလည်းအဲ့လိုပဲဟိုလှမ်းကူညီတောင်းလာလို့ခုအဲ့ကိုကျွန်တော်သွားနေရတယ်
လုံဝံရွာကလူ30ကိုခေါ်လာပြီးဘုန်းကြီးကျောင်းကိုပို့ပေးခဲ့တာဖြစ်ကြောင်းနဲ့ကုန်းစော့ရွာသားတွေကတော့တောင်ရရိပ်သိမ်းချိန်ဖြစ်တာကြောင့်ပြစ်ခတ်တံတွေငြိမ်သွားချိန်မှာတခြားဟုမတော်တော့ပဲရွာမှာပဲဆက်လက်နေထိုင်နေကြောင်းပြောပါတယ်။ဒီလ13ရက်နေ့ကလည်းတီဘောမျိုးနဲ့နားမခေါ်ကြီးရွာဘက်မှာရှမ်းတပ်ဖွဲ့နှစ်ခုကြားတိုက်ပွဲတစ်ချိန်ဖြစ်ပွားခဲ့တာကြောင့်ရွာသားတွေတိမ်းရှောင်ထွက်ပြေးခဲ့ရပါတယ်။ဒီလ၈ရက်နေ့ကတော့ MNDAA ခေါ်ကိုကန်းအဖွဲ့ကလူသစ်စုဆောင်တာကြောင့်ကြီးရွာ၅ရွာကလူ900လောက်ဟာကုန်းလုံမြို့ဟိုလီကြီးရွာကိုတိမ်းရှောင်လာခဲ့ရပါတယ်။၁၂ရက်နေ့မှာနေမီအခြေအနေတင်းကျင်းသွားပြီဖြစ်တာကြောင့်အားလုံးနေရရင်ကြီးရွာကိုပြန်သွားပြီဖြစ်ကြောင်းကုန်းလုံမြို့နယ်အုပ်ချုပ်ရေးမှူးဦးအင်းရွယ်လှိုင်ဘူးက VOA ကိုပြောပါတယ်။လူသစ်စုဆောင်စဉ်ကဖမ်းဆီးသွားသူ15ယောက်ရှိခဲ့ရမှာ3ယောက်ဟာပြန်လည်ထွက်ပြေးလွတ်မြောက်လာခဲ့ပြီးကျန်သူတွေလွတ်မြောက်ရေးအတွက်ကိုလည်းဆောင်ရွက်နေကြောင်းဦးအင်းရွယ်လှိုင်ဘူးကပြောပါတယ်။ MNDAA ဘက်ကတော့ဒီလိုလူသစ်စုဆောင်တာမရှိကြောင်းညှင်းဆိုထားပါတယ်။ရှမ်းပြည်နယ်အတွင်းလက်တလောဖြစ်ပွားနေတဲ့အခြေအနေတွေကိုမေးမြန်းနိုင်ဖို့အရှိမြောက်တိုင်းစစ်ဌာနချုပ်ကပြောရေးဆိုခွင့်ရှိသူကိုဖုန်းခေါ်ဆိုခဲ့ပေမဲ့လက်ခံဖြေဆိုတာမရှိခဲ့ပါဘူး။
ကိုမိုးစောသတင်းပေးပို့ထားတာပါရှင်။အခုဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။ဝင်ကြီးချုပ်ထရီဆာမေကဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂကနေမလကုန်ပိုင်းမှာနှုတ်ထွက်နိုင်ရေးကို EU နဲ့ညှိနှိုင်းခဲ့တဲ့သဘောတူညီချက်ကိုဗြိတိန်လွှတ်တော်မှမနေ့ကမဲခွဲခဲ့တာမှာသမိုင်းတွင်လောက်အောင်ကန့်ကွက်မဲအများစုနဲ့အပြတ်သက်ရှုံးခဲ့ပါတယ်။သူ့ရဲ့ Conservative Party လွှတ်တော်အမတ်တွေကပါကန့်ကွက်ခဲ့ပေမဲ့ထရီဆာမေကတော့ထောက်ခံမှုရအောင်ဆက်ပြီးစူးစမ်းမယ်လို့ပြောနေပါတယ်။ဝင်ကြီးချုပ်ထရီဆာမေရဲ့ EU ကနေနှုတ်ထွက်ရေးညှိနှိုင်းမှုကိုမနေ့ကလွှတ်တော်မှအကြီးအကျယ်ကန့်ကွက်ခဲ့ပြီးနောက်သူ့ပေါ်အယုံကြည်မရှိအဆိုကိုဒီကနေ့မဲခွဲဖို့ရှိပါတယ် EU ကတော့ဗြိတိန်နိုင်ငံအနေနဲ့ EU နဲ့ညှိနှိုင်းသဘောတူတာတွေမလုပ်ပဲဒီတိုင်းထွက်သွားမယ်ဆိုရင်တော့အထူးကိနှင်နာမှုတွေနဲ့ရင်ဆိုင်ရမယ်လို့သတိပေးထားတာပါလန်ဒန်မြို့ကနေသတင်းတော့ Henry Ridgewell ပေးပို့ထားတဲ့သတင်းလွှာကိုဒေါက်ခင်ဆူဝင်းကပြောပြမှာပါရှင
်ကောင်းပါပြီရှင်မနေ့ကအင်္ဂါနေ့ညကဗြိတိန်ပါလီမန်အပြင်ဘက်မှာ EU ဥရောပသမဂ္ဂကနေနှုတ်ထွက်ရေး EU နဲ့သဘောတူညီချက်ကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေအပြိုင်ဆိုင်ဆန္ဒပြခဲ့ကြပါတယ်။တော်တော်တွေမှာတော့ EU နဲ့ညှိနှိုင်းမှုအဆိုအကြီးအကျယ်ကန့်ကွက်ခံခဲ့ရတာကြောင့်နိုင်ငံရေးဇက်ရှင်တက်လာခဲ့ပါတယ်။လွှတ်တော်ဥက္ကဋ္ဌ John Bercow က
The eyes to the right 202 the nose to the left
ထောက်ခံမဲ201မဲကန့်ကွက်မဲ432မဲလို့ကြေညာလိုက်တာပါ။ဗြိတိန်နိုင်ငံရဲ့တမိုင်းမှာအာဏာရပါတီအနေနဲ့မကြုံစဘူးမဲ230ရှုံးခဲ့တာဖြစ်ပါတယ်ပုံမှန်အားဖြင့်တော့အာဏာရပါတီဒီလိုသာရှုံးခဲ့ရင်ဝင်ကြီးချုပ်နှုတ်ထွက်ပေးရမှာဖြစ်ပေမဲ့ထရီဇာမေကတော့ဆက်ပြီးစူးစမ်းမယ်လို့ကြုံဝါနေပါတယ
် The government has heard what the house has said tonight but I ask members on all sides
ဒီနေ့ညလွှတ်တော်ကပြောတဲ့အဖြေကိုကျမတို့ကြားသိရပါပြီဒါပေမဲ့ဒီကိစ္စကိုပြေလည်စေခြင်းကြတဲ့ဗြိတိန်ပြည်သူတွေရဲ့အတန်ကိုနားထောင်ကြပါလို့ပါတီအားလုံးရဲ့အမတ်တွေကိုမြစ်တာရက်ခံပါတယ်
။အတိုက်ခံလီဘာပါတီခေါင်းဆောင်ဂျယ်ရမီကော်ဘင်ဦးဆောင်ပြီးတော့လွှတ်တော်မှာဝင်ကြီးချုပ်အပေါ်ယုံကြည်မရှိအဆိုကိုဒီကနေ့မဲခွဲကြမှာဖြစ်ပါတယ်
။ She cannot seriously believe that after 2 years of failure
EU နဲ့ညှိနေတာမအောင်မြင်ပဲနှစ်နှစ်အကြာဒီနိုင်ငံကပြည်သူတွေအတွက်ကောင်းမွန်တဲ့သဘောတူညီမှုတွေရအောင်စိတ်ဆက်ညှိနှိုင်းနေတာတွေသူစွမ်းဆောင်နိုင်တယ်လို့လေးလေးနက်နက်သူယုံကြည်နေတာတော့မဖြစ်သင့်ပါဘူး
။ဝ ဝန်ကြီးချုပ်ထရီဇာမေက EU နဲ့သဘောတူညီချက်ကိုမနေ့ကသူရှုံးနေခဲ့ပေမဲ့ဒီကနေ့ယုံကြည်မရှိအဆိုမဲခွဲရမှာတော့သူအနိုင်ရဖို့များပါတယ်။အများသဘောတူညီမှုရအောင်သူရှေ့ဆက်စ조사မယ်လို့လည်းဆိုပါတယ်။အမတ်တွေကျင့်တ်အောင် EU အနေနဲ့ဒီတဲ့ပိုအလျှော့ပေးကမ်းလှမ်းဖို့ EU ကိုသူဆွဲဆောင်ပြီးအကောင်းဆုံးကိုမျှော်လင့်နေပုံရတယ်လို့ဗြိတိန်နိုင်ငံရဲ့ဥရောပပြည်ပြင်ပြောင်းလဲရေးအစီအစဉ်ပါမောက်ခအာနန်မဲနန်ကတုံ့တက်ပါတယ်။
A fig leaf, if you like, to allow them to say, I had my concerns, they've been assuaged by this document from the European Union.
မတ်တွေကိုပြောဝင်ပေးလိုက်ပါ။အချက်ဖုံးနဲ့တဖန်းရွက်လိုပေါ့ဗျာ။ EU နဲ့သဘောတူထားတဲ့စာရွက်စာတမ်းမှာအလျှော်ပေးတာတွေပါတဲ့အတွက်စိုးရိမ်မကင်းဖြစ်ခဲ့ကြတာပါ။အခုတော့စိတ်ပြောင်းပြီးဝန်ကြီးချုပ်နဲ့အတူထောက်ခံမဲပေးမယ်။ဒါမှမဟုတ်အနည်းဆုံးတော့ကြားနေမယ်ပေါ့ဗျာ။
ဒါပေမဲ့ EU ကတော့နောက်ထပ်ထပ်ပြီးညှိနှိုင်းဝင်မပြေတော့ပါဘူး။မနေ့ကဗြိတိန်လွှတ်တော်မှာမဲရှုံးပြီးတဲ့နောက် EU ကော်မရှင်ဥက္ကဋ္ဌJean Claude Juncker ကအစီအစဉ်စနစ်တကျမရှိဘဲဗြိတိန်နှုတ်ထက်သွားဗြိတိန်နိုင်ငံနှုတ်ထက်ခဲ့ရင်နစ်နာမှုတွေတိုးလာမယ်လို့ပြောဆိုခဲ့ပါတယ်။ဒီချိန်ထဲမှာပဲလွှတ်တော်အပြင်ဘက်မှာဆန္ဒပြသူတွေရဲ့အသံတွေကပိုပြီးကျယ်လောင်နေပါတယ်။ EU ကနေမခွဲထွက်ခြင်းနဲ့ဆန္ဒပြသူ Gabby Roth ကတော့
80% of people my age are wanting to remain in the EU and yeah that voice is big.
ဒီမှာလည်းတက်တူရွယ်တူ80ရာခိုင်နှုန်းလောက်က EU ထဲမှာပဲဆက်ပြီးနေကျင်ကြတာပါ။ယူကနေခွဲထွက်ခြင်းနဲ့အသက်ကြီးရဲ့မျိုးဆက်တွေရဲ့အတန်ကကျမတို့အတန်တွေကိုလွှမ်းသွားတာပါကျမတို့မျိုးဆက်တွေကသာ EU ကနေခွဲထွက်တဲ့အကျိုးဆက်တွေနဲ့အချိန်အကြာဆုံးရင်ဆိုင်ကြရမှာပ
ါ EU ကနေခွဲထွက်ရေးထောက်ခံသူ Owen Reid ရဲ့အတန်ကတော့
So many benefits of a sleep in the European Union and most of all we can take back control of
EU ကနေခွဲထွက်ရင်ကျွန်တော်တို့အတွက်အကျိုးမြတ်အများကြီးရမှာပါအများအဖြစ်တော့ကျွန်တော်တို့ဆွတ်လုခဲ့ရတဲ့ပေးထားခဲ့ရတဲ့လုပ်ပိုင်ခွင့်တွေကိုပြန်ပြီးတော့ထိချုပ်နိုင်မှာဖြစ်ပါတယ်
ဗြိတိန်နိုင်ငံဟာအစိုးမရတဲ့နိုင်ငံရေးရည်စိမ်းနဲ့မျောနေတဲ့သဘောပါပဲ။ဒါပေမဲ့တေးကြတာတစ်ခုကတော့လာမယ့်သတင်းပတ်တွေအတွင်းလွှတ်တော်ထဲမှာဘာတွေပဲဖြစ်ဖြစ်ဗြိတိန်လူပအောင်တိုင်းဝိုင်းကြသဘောထားကွဲလွဲမှုတွေကိုရင်ကြားစေဖို့ကတော့အချိန်တော်ယူရအောင်မှာဆိုတာပဲဖြစ်ပါတယ်ရှင်
။ဒေါက်ကင်းစိုးဝင်းပြောပြခဲ့တာပါရှင်။ဒီကနေ့ညနေပိုင်းအတွက်ကသတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။အခုအစည်းအဝေးတွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင်။
EU ရောပါတမကကနေဗြိတိန်နှုတ်ထွက်သွားပြီးတဲ့နောက်ပိုင်းနှစ်ဖက်ဆက်ဆံရေးနဲ့ပတ်သက်လို့သဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာပယ်ချခံခဲ့ရပြီးနောက်မှာပဲဗြိတိန်ဘက်ကအဓိကတောင်းဆိုချက်တွေကိုပြောင်းလဲခဲ့မယ်ဆိုရင်သဘောတူညီချက်အစ်တစ်ခုရအောင်ဆွေးနွေးဖို့အသင့်ရှိတဲ့အကြောင်း EU ကပြောဆိုလိုက်ပါတယ်။ကုန်သွယ်ရေးနှစ်ဖက်နိုင်ငံသားတွေတွားလာခွင့်ရရေးစရာတွေပါဝင်တဲ့ EU နဲ့ဗြိတိန်စုအတို့ကြားရရှိထားတဲ့သဘောတူညီချက်ကိုတော့ဗြိတိန်လွှတ်တော်မှာမနေ့တုန်းကအပြတ်တက်နဲ့မဲခွဲပယ်ချလိုက်တာပါ။အမေရိကန်ဆူရလုပ်ငန်းတချို့ရပ်ဆိုင်ထားတဲ့အချိန်မှာလဆာမရကြတဲ့ဝန်ထမ်းတွေကိုနောက်ပိုင်းမှာလဆာတွေပြန်ပေးမယ်ဥပဒေမူကြမ်းတရက်ကိုဒီနေ့သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးအတည်ပြုဖို့ရှိနေပါတယ်။ဒါမှမဟုတ်သမ္မတနဲ့တိုက်ခိုက်တမှုခွတ်တွေဗန်နာရေး30ရက်အတွက်စစ်ဆန်ညှိနှိုင်းလို့မရသေးတဲ့အတွက်ဘယ်အချိန်မှာလဆာရမလဲဆိုတာကတော့မရေမရဖြစ်နေသေးပါ။အမေရိကန်ပြည်ထောင်စုရဲ့ရှင်းနေချုပ်အသစ်ဖြစ်သမ္မတကအစိုးပြုထားတဲ့ William Barr ကိုအတည်ပြုသင့်မသင့်အထက်လွှတ်တော်တရားရေးကော်မတီမှာဒီနေ့ဒုတိယနေ့ဖြစ်ဆက်လက်ကြားနာဆစ်ဆေးမှာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စုဖက်မှုတွေရှိမရှိအထူးစုံစမ်းဆစ်ဆေးမှုရောဘတ်မူလာလုပ်နေတဲ့စုံစမ်းဆစ်ဆေးမှုတွေကိုလွတ်လွတ်လပ်ဆက်လုပ်နိုင်မလားဆိုတဲ့မေးခွန်းတွေကိုတော့အင်္ဂါနေ့ကပထမနေ့ဖြစ်ကြားနာမှုအတွင်းမှာလွှတ်တော်မှတ်တွေကအဓိကမေးခွန်းထုတ်ဆွေးနွေးခဲ့ကြတာပါ။ကင်ညာနိုင်ငံနိုင်ဝီမြို့တော်ကဟိုတယ်တစ်ခုနဲ့ရုံးနေရှိတဲ့နေရာကိုစီးနင်းတက်ခတ်မှုတွေအဆုံးသတ်သွားပြီဖြစ်တဲ့အကြောင်းသမရဦးရောကင်ညာတာကကြေညာလိုက်ပါတယ်။ဒူစစ်ဒီ2ဟိုတယ်ဝင်တွေကတက်ခတ်မှုမှာအရသာ14ဦးတင်ဆိုပြီး900လောက်ကိုလူညိုရေးတပ်ဖွဲ့ဝင်တွေကတင်နိုင်ခဲ့တဲ့အကြောင်းလဲဒီနေ့စောပိုင်းနိုင်ငံကိုပြောကြားတဲ့မင်းကွန်းမှာသမရကပြောခဲ့တာပါ။တက်ခတ်မှုမှာပါဝင်သူအကြံပေးသမားတွေအားလုံးတိုးတွင်ရှင်းလင်းလိုက်ကြောင်းလဲပြောဆိုခဲ့ပါတယ်
။တရင်ချင်းချက်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအစည်းအဝေးထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးတော့အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်ပေးနေတဲ့ Radio အစည်းအဝေးပြီးပြီးချင်းမှာပဲ Asia Set 7 Juru ကထုတ်လွှင့်ပေးမယ် VOA TV အစည်းအဝေးတွေကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington. Thank you.